ရုတ်နိုင်ငံနဲ့ဆက်ဆံရေးမှာအမေရိကန်မူဝါဒကိုအစောဆုံးရှေ့လာတယ်ပြန်လည်သုံးသပ်လိမ့်မယ်လို့ခန့်မှန်းရပါတယ်။အမေရိကန်အောက်လွှတ်တော်မှလည်းအင်ကာနီကပဲတရုတ်ရေးရာအထူးကော်မတီတရဲ့ဖွဲ့စည်းရေးဆုံးဖြတ်ချက်ကိုထောက်ခံမဲ365၊ကန့်ကွက်မဲ65မိနစ်နဲ့အတည်ပြုလိုက်တာပါ။ Republican အမတ် Mike Golagher ကိုအဲ့ဒီတရုတ်ရေးရာကော်မတီဥက္ကဋ္ဌအဖြစ်ဦးဆောင်စေဖို့အောက်လွှတ်တော်ဥက္ကဋ္ဌသစ်ဖြစ်တဲ့ Kevin McCarthy ကတောင်းဝန်ပေးအပ်ခဲ့ပြီးပါတီကြီးနှစ်ရပ်စလုံးကလွှတ်တော်အမတ်တွေနဲ့ဒီကော်မတီကိုဖွဲ့စည်းသွားမှာပါ Republican အမတ်တော်များများကဒီကိစ္စမှာစိတ်ဝင်စားတက်ကြွမှုရှိကြတယ်လို့အကောင်းမြင်စိတ်ရှိကြကြောင်းလဲ Golagher ကပြောပါတယ်ဒီ VOA တရုတ်ဌာနနဲ့မေးမြန်းစင်မှာပြောကြပါပါတရုတ်ရေးရာကော်မတီကိုတွေ့ကြုံရင်းချက်တဲ့တင့်တော်သူတွေနဲ့ဖွဲ့စည်းသွားမယ်လို့ဆိုပါတယ်ဒီကော်မတီရဲ့ပထမဆုံးကြားနာပွဲကို February လတွေလောက်မှာကျင်းပသွားမယ်လို့မျှော်လင့်ထားကြောင်းနဲ့ Democrat Party အမတ်တွေဘက်ကလည်းစိတ်အားထက်သန်မှုရှိကြောင်းပြောပါတယ်အမေရိကန်ဟာတရုတ်ကိုကမ္ဘာအတိုင်းအဝန်းစနစ်မှာပါဝင်စေမဲ့မူဝါဒမျိုးကိုဆယ်စုနှစ်ပေါင်းများစွာကြာအောင်ကျင့်သုံးနေတာဖြစ်ကြောင်းမဲမခွဲခင်ကလည်းလွှတ်တော်ဥက္ကဋ္ဌမက်ကတီကပြောပါတယ်သမ္မတဘိုင်ဒန်လက်ထက်မှာအမေရိကန်မျိုးသားလုံခြုံရေးနဲ့အင်ဒိုပစိဖိတ်ဒေသတွင်တခါမှမရသေးဘူးတဲ့လွတ်လပ်ပွင့်လင်းမှုတွေရရှိစေဖို့တရုတ်နိုင်ငံကိုရှင်းပြိုင်သွားမှာဖြစ်တယ်လို့သမ္မတအင်ဘီရောပြောခွင့်ရကပြောဆိုပါတယ်